ချင်းလို့ခေါ်တဲ့ဆင်ကဲပြောင်းလဲမှုဖြစ်စဉ်ဟာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါအတွက်အန္တရာယ်သိပ်ကိုကြီးတယ်လို့အနုဇီဝဗေဒပညာရှင်မတ်ခင်ဇာဝင်းပြေကပြောပါတယ်။မြန်မာအပါဝင်ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့လူကိုကူးစက်တဲ့အနေအထားနဲ့မကူအောင်ဘယ်လိုရှောင်ရမလဲဆိုတာလေးကိုနည်းနည်းပြီးပြန်ပြထားပါမယ်။
မခင်ဇာဝင်းပြေအဗီဝေကိုဖြည့်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။အခုမခင်ဇာဝင်းပြေကဟိုရင်ယူတာဘက်မှာကျောင်းတက်နေရပေါ့နော်။ဘာဘာသားရတင်များတက်နေပါတယ်နည်းနည်းပြောပြပေးပါ။ဒီလာနေပါစွာနဲ့
။ဟုတ်ကျေးဇူးတင်ပါတယ်အခုလိုဗီဒီယိုမှာပြောခွင့်ရတာကိုလည်းကျေးဇူးများကြီးတင်ပါတယ်ရှင်ဟိုကျွန်တော်ဗမာတက်အခုကျွန်တော်အမေရိကန်နိုင်ငံယူတာပြည်နယ် Brigham Young University မှာအာမိုက်ခရိုဘီယိုလော်ဂျီဆိုအနုဇီဝဗေဒသင်ကြားနေတာဖြစ်ပါတယ်ဘယ်လိုသင်ကြားနေတာဖြစ်ပါတယ်အာဘာလို့လဲဆိုတော့ project မှာဆိုလို့ရှိရင်တော့ဒီကျွန်တော်လေ့လာနေတဲ့ bacteria တွေရဲ့မျိုးဗီဇာဆင်ခဲ့ပြောင်းလဲမှုလေးတွေကိုလေ့လာနေတာဖြစ်ပါတယ
်ဆိုတော့ဒီတက်ကတူမရောက်ခင်အရင်ဆုံးကလည်းဘောနော်ဒီကပေါ်နေဒီဘက်တီးရီးယားမဟုတ်ဘဲနဲ့ဗိုင်းရပ်စ်တွေကိုလည်းလေ့လာနေတဲ့လူတယောက်ဆိုရင်ဒါနဲ့လည်းပွဲယူထားတဲ့လူတယောက်ဆိုတော့အခုเนาะဒီမြန်မာနိုင်ငံအပါဝင်ပေါ့နော်တကမ္ဘာလုံးမှာတော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်နေတဲ့ရောဂါပေါ့နော် COVID-19 COVID-19 ရဲ့နဲ့ပတ်သက်ပြီးတော့ဒီဟိုအဆင့်ကဲပြောင်းလဲမှုတွေရနေပြီးတော့ဟိုကပေါ့နော်ဒီရောဂါကိုဖြစ်စေတဲ့ဆင်ရဲပြောင်းလဲမှုတွေဘလို့ဖြစ်လာလဲဆိုတာဒီအကောင်ကသိချင်နေကြပါလေသိချင်နေရဆိုတော့နည်းနည်းလေးပြောပြပေးပါပထမဆုံးဒီဆင်ရဲပြောင်းလဲမှုကိုမပြောခင်ပေါ့နော်ဘယ်အကောင်မျိုးစားနေပြီးတော့ဘယ်ဟိုဒီဗိုင်းရပ်စ်မျိုးကိုတည်နိုင်နေဆိုတာစပြောပေးပ
ါဟုတ်ကဲ့ဟုတ်ကိုရိုနာဗိုင်းရပ်စ်ကပေါ့နော် cause ဒီ COVID-19 ညာတော့ကိုရိုနာဗိုင်းရပ်စ်မိသားစုဝင်ဗိုင်းရပ်စ်တမျိုးဖြစ်တယ်ပေါ့သူမှတခြားဟိုအခြားမိသားစုဝင်တွေအများကြီးရှိတယ်ရှိရတယ်မှာဆိုလို့ရှိရင်ရိုးရိုးအေးမိနာစီချောင်းဆိုးဖြစ်တဲ့ဟာဆိုလို့ရှိရင်လည်းဒါကိုရိုနာဗိုင်းရပ်စ်ပဲ။နောက်အလိုငှက်တွေတခြားငှက်တွေနွားတွေကျွဲတွေမှာဖြစ်နိုင်တယ်ဆိုတဲ့ဟာလည်းရှိတယ်။နောက်အခုဒီလူဥစားဆိုရင်ကလက်ရှိ COVID-19 နဲ့အနီးစပ်ဆုံးancestor ဆိုတာသူ့ရဲ့ဟိုမပြောင်းခင်ပေါ့နော်မပြောင်းခင်မျိုးဗီဇအနေနဲ့အနီးစပ်ဆုံးကောင်ကတော့လင်းတို့တွေမှာရှိခဲ့တယ်ပေါ့။ဘယ်လိုမျိုးကူးရဲဆိုတာလင်းတော့ဒါလည်းကူးသလားခလေကြားကန်ကောင်ဟိုသင်းခွေကြလို့ကောင်လေးတွေကနေကူးသလားဆိုတဲ့ဟာတော့အခုဒီအငင်းပွားနေစေပေါ့နော်တေချာလည်းအတီတော့မပြူပါသေးပါဘူးဟု
တ်ဟိုအခုဒီ COVID-19 ရောဂါလူကိုကူးဆက်တာဆိုလို့ရှင်ဟို mutation လို့ခေါ်တဲ့ဆင်ခဲပြောင်းလဲမှုဖြစ်စင်နေဖြစ်တယ်ပေါ့နော်ဆိုတော့လူဘယ်လိုမျိုးများတစ်ဆင့်ပြောင်းလဲပြီးမှကူးလာလဲနည်းနည်းပြောပြပေးပါ
ဟုတ်ဒီ COVID-19 ကသူကလူအကူရဲ့ mutation ဖြစ်ခဲ့တယ်ဆိုတော့ဟုတ်ဘာလို့လဲဆိုတော့သူကဒီ virus ကဥမာအရင်တော့ဖြစ်ခဲ့တဲ့ဟာနဲ့ပြောမယ်ဆိုရင် HIV ကိုသွားကြည့်မယ်ဆို HIV ဆိုရင်သူကမြောက်တေမှာဖြစ်ခဲ့တယ်မြောက်တေမှာသူကအဲ့လိုပဲရာနာကွက်လိုမျိုးပဲဖြစ်တယ်ဆိုပေမဲ့သူကလူတွေစီကိုရောက်တဲ့အချိန်မှာကျတော့ဟို cell ပုံစံမတူတာတွေနောက်ပြီးတော့ receptor တို့နောက်ပြီးတော့ဖြစ်တဲ့အကျိုးဆက်မတူတာတွေရှိရတဲ့အကြောင်းဒီလူကိုကူးဖို့အတွက်ဆိုရင် virus ကနည်းနည်းလေးပြောင်းပေးရတယ်အဲ့ဒီဟာပြောင်းလဲတဲ့အချိန်မှာလူတွေစီမှာအကြောင်းသူကယောဂါပူပြီးဖြစ်တယ်မြောက်တွေစီမှာမဖြစ်ပြင်မယ်အဲ့လိုအခုဒီကောင်ဆိုလို့ရှိရင်လည်းသူကလင်းတို့တွေစီမှာဖြစ်တယ်ဒါပေမဲ့လင်းတို့တွေစီမှာဒီလောက်ကြီးဟိုတခါလေဟိုအရင်တခါတယောကြီးရောဖြစ်နေတာမျိုးမဖြစ်ဘူးဆိုတော့ဒီလူစီကိုရောက်တဲ့အချိန်မှာလူရဲ့ဒီ cell အနေအထားကြောင့်သူကအရင်ယောဂါပြီးတယ်အရင်ဟိုသေလွယ်တယ်ဆိုတဲ့ဟာမျိုးတွေဖြစ်လာတယ်ပေါ့နော်ဒါ mutation ရတော့ဒီ host တနေရာနေတနေရာကိုခုံတဲ့အချိန်မှာ mutation ကနည်းနည်းတော့ဖြစ်ကိုဖြစ်ကြတယ်။အာဆင်ခဲပြောင်းလဲမှုဆင်ခဲပြောင်းလဲမှုကဖြစ်ကိုဖြစ်ကြတယ်။အရင်တော့ SARS တို့ MERS တို့မှာဆိုလို့ရှိရင်လူကိုမရောက်ခင်သူတို့ရဲ့ ancestor သူတို့ရဲ့မူရင်းကနေပြီးတော့ပြောင်းတဲ့အချိန်မှာဆိုရင်90ရာခိုင်နှုန်းလောက်ပဲ ancestor နဲ့တူရောတာတော့89ရာခိုင်နှုန်းလောက်ပဲတူရောတာတော့ရှိတယ်ပေါ့။အခုဒီ SARS-CoV-2 ကကြတော့သူ့ရဲ့ဒီလူကိုရောက်တဲ့အချိန်မှာသူ့ရဲ့အရင်မူလစွန့်မြင့်နေရတော့96%200တိုင်းတော့တူနေသေးတယ်ပေါ့နော်။နည်းနည်းတော့ပြောင်းသွားပြီ။ဒါပေမဲ့တော်တော်များများတူနေသေးတာတော့တွေ့ရပါတယ်ဟုတ်။
ဆိုတော့ဆိုလိုချင်တဲ့အဓိပ္ပာယ်ကဒီလိုမျိုးပေါ့နော်။လုံးဝပြောင်းလဲတာမဟုတ်ဘူး။တူနေတာရဲ့အရမ်းများနေတယ်ဆိုတော့ရှစ်ဆက်ဘာတွေဖြစ်လာနိုင်လဲ။ဒါကတော်တော်အမြဲကြီးတဲ့အနေထားလို့လည်းပြောရဲဆိုတော့လေ
။ဟုတ်က
ဲ့။ရှစ်ဆက်ဘာပြီးတော့ဖြစ်လာနိုင်လဲ။ဒါလောက်တူတာရဲ့အရမ်းများနေတယ်ဆိုတော့
။တူတာရဲ့အရမ်းများနေဆိုတော့လူခုမှသူကစပြီးတော့ကူးကစားဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့ single ပြောင်းလဲမှုဖြစ်နိုင်စွမ်းရှိနေသေးတယ်ပေါ့နော်ဆိုတဲ့အခါကျတော့ ဟိုဖြစ်မလားမဖြစ်မလားဆိုတာသိချာမသိပေမဲ့အရင်တော့ဖြစ်ခဲ့တဲ့ဟာတွေအရင်တော့ဖြစ်ခဲ့တဲ့ကပ်ယောဂါတွေပေါ့ဟိုနေရာတွေသားအလိုက်ဖြစ်တဲ့ epidemic လို့ခေါ်တဲ့ကပ်ယောဂါလည်းဖြစ်ဖြစ်ဟို pandemic ကမ္ဘာနဲ့တော်ဝန်ဖြစ်တယ်ဆိုတဲ့ကပ်ယောဂါတွေဖြစ်အဲ့လိုမျိုးဖြစ်တဲ့အချိန်မှာသူ virus က mutation ဖြစ်သွားပြီးတော့တစ်ခါထပ်ပြီးတော့ဟိုပုံစံပြောင်းသွားတယ်ပေါ့နော်ပထမဥဆုံး wave မှာ first wave မှာဆိုလို့ရှိရင်သူကဒီလူကြီးတွေကိုဒါမှခုကန်နေတဲ့လူတွေကိုဓာတ်ပြတ်လုပ်တယ်ဆိုပေမဲ့ now the wave 2ကြောင်လဲသွားပြီဟဲ့ဆိုရင်စင်ငယ်ကြောင်လဲမှုဖြစ်စဉ်ဖြစ်သွားပြီဆိုလို့ရှိရင်လူငယ်တွေကိုဖြစ်နိုင်တယ်နောက်အဲ့လိုမျိုးတွေဖြစ်နိုင်တယ်ဆိုတဲ့ဟာမျိုးတွေပါလာမယ်ပေါ့နော်ပုံစံပြောင်းသွားတာမျိုးဖြစ်နိုင်တယ်သူကဖြစ်ဖို့အခွင့်အရေးတွေအများကြီးရှိတယ်ခုမှပေါက်ခါစားကောင်းလိုမျိုးဖြစ်နေတဲ့ခါကြတော့ပေါ့နော်ဟုတ
်ဆိုတော့ဒီ COVID-19 ကအမတန်အန်ကျဲကြီးနေတဲ့အနေအထားမှာပေါ့နော
်ဟုတ်သတိတော့ထားရမယ်ဟာပေါ့နော်သတိတော့ထားရမယ်ဟိုအခုတဲလူတွေရောကူးခံရတဲ့လူတွေရောအများကြီးပဲဖြစ်နေတဲ့အတွက်ကြောင့်မလို့တော်တော်များများတော့သတိထားသင့်တဲ့ဟာပေါ့နော်ဟုတ
်ဟုတ်ကဲ့ဆိုတော့ဒီလိုမျိုး COVID-19 ဒီလိုမျိုးအန္တရာယ်ရှိနေတာကိုအခုသိပ္ပံပညာရှင်တွေပေါ့နော်အကုန်လုံးစူးစမ်းပန်းစားနေဒီဒါကိုကုသဖို့အတွက်ဆေးရရှာနေပါတယ်ဆိုတော့ဒီအခြေအနေလေးနည်းနည်းပြောပြပေးပါဟဲ့ဟောနော်အခုလောလောဆယ်ဆေးဘယ်နှမျိုးလောက်တွေ့တာလဲကျွန်နည်းနည်းလေးပြောပြပေး
ဟုတ်အခုလောလောဆယ်မှာကသူကအခုဟိုတလောလေးရမှာဟို approve ဖြစ်သွားတဲ့ဟာကဒီ April လထဲမှာ approve ဖြစ်သွားတဲ့ဟာက random sphere ဆိုတဲ့ဟာတခုရှိတယ်။သူကကြတော့သူကအရင်တော့ Ebola virus ကိုသူက target လုပ်ဖို့အတွက်သူထုတ်တယ်ဒါပေမဲ့အဆင်မပြေအခုဒီမှာကြတော့မှသူဟိုဒီ coronavirus ကြတော့မှသူအသုံးနဲ့ဟာဟိုအဆင်ပြေတယ်ဆိုအဆင်ပြေဆိုလုံးဝကြီးပျောက်သွားတာမျိုးမဟုတ်ဘူးသူက virus တွေဝင်နေဆိုလို့ရှိရင်လေ virus ကလူတွေကိုဝင်သွားပြီဆိုလို့ရှိရင်ဒီလိုမျိုး virus မျိုးဆိုရင်သူကဟိုပွားနေရင်ပွားနေတယ်သူကလည်းသူတနေ့တစ်ချိန်ကြာလို့ရှိရင်သူကပွားတဲ့နှုန်းနှေးသွားတယ်ကျသွားတယ်ဆို attenuation လို့ခေါ်တယ်အဲ့ပွားတဲ့နှုန်းကျသွားတယ်ဆိုတာရှိအဲ့ဒီဟာဖြစ်သွားတော့မှသာအဲ့ဒါကြောင့်ဒီလူတွေအေးအေးမိဖျားရတယ်ဆိုလို့ရှိရင်လေပိုးသက်ဆေးမတောက်ဘဲနဲ့သူကလည်းသူပြတ်သွားတယ်ဆိုတာဒီ virus ကပွားနေရင်အချိန်ပတ်သွားတယ်ဟာအဲ့ဒီထိရအောင်ပေါ့နော်ဒါပေမဲ့အခုဒီကိုရိုနာဗိုင်းရပ်စ်မှာじゃအဲ့ဒီအချိန်မပတ်ခင်မှာဘူးလူကဟိုအဲ့လိုမျိုးဆေးရုံနေပါအဲ့ဒီအဲ့လိုမျိုးဖြစ်ကုန်တာပေါ့နော်ဆိုတဲ့အခါကျတော့ဒီ random sphere ဆိုလို့ရှိရင်ကသူကအဲ့ဒီဒီအချိန်ပတ်တဲ့ဟာပို့ပြီးတော့မြင်ရတယ်ပေါ့အဲ့လိုမျိုးလေးနေသူက target လုပ်နေတယ်နောက်ကာကွယ်ဆေးတွေမှာဆိုလို့ရှိရင်ကじゃတော့ဒီ virus က cell ကိုလာပြီးတော့မပေါင်းခင်မှာပေါ့နော်ဘာလို့လဲဆို cell ပေါ်မှာသူကဒီ receptor လေးတွေရှိတယ် ACE2 receptor ဆိုတဲ့ဟာအဲ့ဒီ receptor ကသူကဟိုဇီဝကံမဖြစ်စေရတော့သူကအဆင်ပြေတယ်ဟိုသူ့မှာလှုပ်စရာအလုပ်ငန်းရှိတယ်ဒါဒီ virus ကဒီလိုမျိုးလေးလာပြီးဘောင်းလိုက်ပြီဆိုပေါင်းလိုက်ပြီဆိုလို့ရှိရင်သူ့ရဲ့ဒီစုချုံလေးကဒီနေရာမှာပေါင်းလိုက်ပြီဆိုလို့ရှိရင်သူကအမှဟို conformational change ဆိုတာဖြစ်တယ် conformational change ဆိုတော့သူကဒီနေရာဆို activated ဖြစ်သွားပြီပေါ့နော်အာရပြီပေါင်းရသွားပြီဆိုပြီးတော့သူကအထဲလေးကိုဝင်ပြီးပူပြီးဝင်သွားတယ်အထဲလေးတော့အဲဒီနေရာကိုအဲ့ပေါင်းတယ်ဆိုတဲ့နေရာကိုဆေးတွေကမပေါင်းရအောင်လို့လုပ်နေတယ်ပေါ့နော်တားခဲ့လုပ်နေတယ်အဲ့ဒီဒါမှသူ plasma ဟို convalescent plasma ဥစား therapy ဆိုတဲ့ဟာတွေရတယ်ဒါကိုပဲလုပ်တာပဲနောက်ပြီးအခုတလောဒီပြီးတဲ့တရက်နှစ်ရက်ကမှထွက်လာတဲ့ဟာဆို Sorrento company ကထုတ်တယ်ဆိုတဲ့ဟာကြတော့သူကဒီတရားရင်လုံးဆိုတော့ cell တွေဖန်ပြားမှာ lab ထဲမှာဆန်းနေခါကြလို့ရှိရင်ကျွန်တော်တို့ lab ထဲမှာ cell တွေမွေးပြီးတော့အဲ့ cell တွေကို virus တွင်တယ် virus တွင်ပြီးတဲ့ခါကျရင်ဒီ cell နဲ့ဆန်းတယ်သူကဆန်းတဲ့အခုတရားကျော်လောက်ရှိတယ်တဲ့မှာဒီကောင်လေးတစ်ခုကတရားရဂိုင်းတော့သူကဒီအဆင်ပြေတယ်ပေါ့နော်တရားရဂိုင်းတော့ virus ကင်းတဲ့ဟာမျိုးရစီတယ်ဆိုတဲ့ဟာကိုဖန်ပြပေါ်မှာတော့သူတို့ theory ရပြထားပြီးပြီဒါပေမဲ့ဖန်ပြနေပြီးတော့အကောင်လေးတွေနဲ့ဆန်းရမယ်ရှိသေးတယ်နောက်လူနဲ့ဆန်းရမယ်ဆိုတဲ့ဟာတွေတော့ရှိသေးတယ်ပေါ့ဒါပေမဲ့ဒါသူတို့ရဲ့အခုလုပ်နေတဲ့ဟိုနောက်ဆုံး update ပေါ့နောက်ဆုံး update လို့ပြောရမှာပေါ့ဟုတ
်ဆိုတော့အခုပေါ့နော်ဒီ mutation ဖြစ်သွားတယ်ဆိုရင်ဆင်ခဲပြောင်းလဲမှုဖြစ်စဉ်လေးတွေကိုမဖြစ်အောင်လို့ပေါ့နော်အရင်ကြိုပြီးတော့ဒီ cell တွေလူတွေဝင်တဲ့အခါမှာမဝင်နိုင်အောင်တားဖို့အတွက်စူးစမ်းနေကြတယ်ဆိုတော့ဒီလိုမျိုးအနေအထားမျိုးမှာပေါ့နော်အလေရလည်းအရင်ရှိနေတယ်စူးစမ်းတာတွေလည်းမအောင်ဘူးဒီချိန်မျိုးမှာပေါ့နော်ဟိုလူတွေအနေနဲ့ပေါ့နော်ဒီ virus ကကိုယ်စီကူးမလာအောင်ဘယ်လိုလှုပ်ရှားနေထိုင်ရမလဲဆိုတာနည်းနည်းလေးဟိုနည်းနည်းလေးပြောပြပေးပါဘယ်လိုလုပ်ရမလဲ
ဟုတ်ဟိုကအဓိကတော့လေဟိုအဲ့လိုပေါ့လူတွေအချင်းချင်းခွာရမယ်ပေါ့နော်ခွာခက်ခွာနေရမယ်ဆိုတော့6ပေခွာ6ပေခွာအဲ့လိုမှနေရမယ်နောက်ပြီးတော့တန်ရှင်းရေးအဓိကတော့အဓိကအရင်ရေးရှိတာတန်ရှင်းရေးလောက်ရမယ်အာလက်တွေကိုအဲ့လိုဟိုတအားကြီးလေကြောက်တယ်ဆိုတဲ့ဟာမျိုးဆိုတဲ့ဟာမှာမြန်မာနိုင်ငံမှာအရင်တဟိုဆေးတွေအရင်နေဖျန်းနေကြတာကိုလည်းတွေ့တယ်ဒါပေမဲ့အဲ့ဒါကြတော့လေအခု WHO ကနေပြီးတော့ပြောထားတယ်ဆိုတာလည်းရှိတယ်ပေါ့နော်သူဒီလိုမျိုးအဲ့လောက်ကြီးဖျန်းတာလူကိုအန္တရာယ် ပေးတာပဲရှိတယ်ဟိုအကျိုးသိမ့်ရှိဘူးဆိုတဲ့ဟာပေါ့နော်ဆိုတော့အခါကျအတင်းအရင်ကြောက်နေဖို့ဟိုဖြစ်တာတဲ့ပေါ့နော်အကုန်လုံးကိုဘယ်ပြစဉ်းစားစားနဲ့စဉ်းစားကြည့်ကြည့်လေးနေရမယ်နောက်အပြင်သွားရင်မဖြစ်မနေ mask အုပ်ရမယ်မျက်နှာကိုမျက်နှာအုပ်ရမယ်နောက်ပြီးတော့အဲ့လိုမျက်လုံးတွေပါလိုက်ဆိုလို့ရှိရင်လည်းဖြစ်နိုင်ရင်အကာအကွယ်လေးနဲ့ကြွယ်ထားတာကောင်းတယ်နောက်တခုတချို့တွေရေးတာတွေပါနားထဲကိုဝင်နေဆိုနားထဲကိုတော့မဝင်ဘူးဟိုဘာလို့လဲဆိုတော့ cell ပုံစံမတူလို့ပေါ့နော်အဓိကကနှာခေါင်းရဲ့ပါးစပ်ရဲ့မျက်လုံးရဲ့နောက်ပြီးတော့အဲ့လိုလက်တွေကိုလည်းခရီးတစ်ဆိုင်နဲ့အသေးချာလေးဆက်ပြီးတော့စောစောရှင်းရှင်းလေးဆေးပေးမယ်အဲ့လိုမျိုးပေါ့နော်အသေးချာတော့ဟိုဆက်ပြီးတော့ကျွန်မတို့ရေရှည်တစ်နှစ်လောက်အထိရတော့ဒီမျိုးလေးဆက်ပြီးနေသွားပေးဖို့ပြင်ဆင်ထားရမယ်ပေါ့နော်စိတ်ထဲစိတ်အားဖြစ်ကောခန္ဓာကိုယ်အားဖြစ်ကောပြင်ဆင်ထားရမယ်ဆိုတဲ့ဟာမျိုးတော့ပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့ဆရာအဲ့လိုမျိုးပေါ့နော်ဒီလိုမျိုးအိုးယောဂမကူးဆက်အောင်ကယောဂကူးဆက်တဲ့ပုံစံကိုသိထားတဲ့လူတွေကအဲဝတ်ဆင်ခြင်ထိမ့်သိမ့်နိုင်တယ်ပေါ့နော်ဆိုတော့ယောဂကူးဆက်တဲ့ပုံစံကစောစောမျက်လုံးရယ်နှာခေါင်းရယ်ပါးစပ်ရယ်ပေါ့နော်ဒီရရဲ့အတိတ်ကနောက်တော့လက်တွေပါတွေမှာဆိုတော့ယောဂကဘယ်လိုမျိုးဒီဗိုင်းရပ်စ်လေးတွေကဘယ်လိုပုံစံနဲ့လာပြီးလူစီကိုဘယ်လိုဝင်လဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါဟုတ်အခုတို့ပြောတဲ့ Facebook မှာတော့တော်တော်လေးပြန်နေတယ်ပေါ့နော်ဟိုတချို့ကြလည်းအဲဥစ္စာမျက်နှာမှာအမွှေးရှိရမရှိရဆိုသဘင်ဥစ္စာကိုတိတ်ပြီးတော့မျက်နှာတွေမကင်ရဘူးလက်တွေပါတယ်ဆိုလို့ရှိရင်သတိထားရမယ်ပေါ့နော်အဲ့လိုနောက်ခက်ခောက်ကနေလိုက်တယ်ဆိုလို့ရှိရင်ကဘာဖြစ်လဲဆိုတော့တစ်ဖက်လူတစ်ယောက်ကဒီလိုနှာချီလိုက်တယ်ချောင်းဆိုးလိုက်တယ်ဆိုတဲ့ဟာမှာထွက်တဲ့ဒီ droplets ပေါ့နော်အမှုန်လေးတွေကသူကမျက်စိနဲ့မြင်မှသတွေးကိုမြင်ရတယ်ဥမာအာဒါသတွေးထွက်တယ်ဆိုတာမဟုတ်သူကမျက်စိနဲ့မမြင်ရတဲ့အမှုန်လေးတွေရှိတယ်အဲ့မျက်စိမမြင်ရတဲ့အမှုန်လေးတွေကကိုကဒီလူတယောက်ကဒီနေရာမှာနှက်ချီအားချီချီခဲ့မယ်အာချောင်းဆိုးခဲ့မယ်ဆိုတော့မသိဘဲနဲ့တနေရာဆိုတခုခုသပွဲပဲဖြစ်ဖြစ်ဟိုကင်လိုက်မယ်ကင်ပြီးတဲ့အခါကျရင်ကိုကမသိလိုက်ပဲဒီမဆိုင်ပဲနဲ့မျက်နှာတွေပါရယ်ကင်လိုက်မယ်ဆိုလို့ရှိရင်ဒါကကူးနိုင်တယ်နောက်ဟိုတခြားလူကအဲ့လိုမျိုးကိုကဖြတ်သွားရခြင်းတခြားလူကဟာချီလှမ်းချီလိုက်တဲ့ဟာမျိုးကိုကမသိလိုက်ပဲနဲ့ဖြတ်သွားလိုက်တယ်ဆိုလို့ရှိရင်အဲ့လိုမျိုးပေါ့နော်ဟိုဘယ်နာတွေရှိခဲ့တာမသိတော့အဲ့လိုမျိုးတွေဆိုတဲ့အခါကျကိုကတန်ရှင်းရတော့ကျေမမလုတ်ပေးရမယ်ပေါ့နော်ဒါတော့ကျမတို့လည်းဒီဘက်မှာဆိုလို့ရှိရင်လည်းအဲ့လိုပဲအကုန်လုံးကဟိုတန်ရှင်းဒီပွားပြီဆိုရင်တနေရာရောက်ပြီဆိုရင်အများကြီးလက်စီတနေရာနောက်တနေရာသွားပြီဆိုရင်အများကြီးလက်စီနောက်မျက်နှာကိုလည်းအဲ့လိုမျက်နှာစီးတွေနဲ့ဟိုဗာလေးတွေနဲ့အုပ်ထားတဲ့ခါကျတော့မကင်မိအောင်ပေါ့အဓိကတော့ကိုယ့်ကိုယ်ကိုမကင်မိအောင်လို့အဓိကတော့ဟိုစင်ကြရတာပေါ့နော်ဒရီနဲ့နေရတာပေါ့
အခုလိုမျိုးပေါ့နော်ဟိုတေချာရှင်းပြပေးတဲ့အတွက်အားကျေးဇူးတင်ပါတယ်